ရခွေရနိုင်ငံမှာအဆင့်မြင့်ဆုံးဥရီပြုဖွဲ့စည်းဖြစ်တဲ့ဦးစီးပြည်သူလွှတ်တော်ရွေးကောက်ပွဲမှာနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းကိုသူ့ရဲ့မဲဆန္ဒနဲ့ကမဲထဲဝင်သူတွေအားလုံးကထောက်ခံမဲလာပြီးတော့ပေးပြီးတော့ရွေးချယ်လိုက်ပါတယ်။မဲဆန္ဒနဲ့၆၈၀ခုနှစ်နဲ့မှာတနေကိုဝင်ရောက်ရှင်ပြိုင်သူတဦးစီပဲရှိရကြောင်းရုပ်ပြတဲ့တဲ့ဖြစ်တဲ့ဦးစီးပြည်သူလွှတ်တော် ဲ့အုတ်ချုပ်မှုအောက်မှာလည်းပထမဦးဆုံးဖြစ်ပါတယ်အခုလိုရေကောက်ပွဲမှာအနိုင်ရတာကြောင့်သူ့ရဲ့နာမည်နောက်ကပွဲရုဂုံလူရှေကြီးနောက်မှာနောက်ထပ်ဂုံဘုတ်တစ်ခုတိုးသွားခဲ့ပြီဖြစ်ပါတယ်မြောက်ကိုရီးယားရဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာဆိုရင်ဦးစီးပြည်သူလွတ်တော်ကအာဏာအကြီးဆုံးဖြစ်ပေမဲ့တကယ်လက်တွေ့မှာတော့သူမှနိုင်ငံရေးလုပ်ပိုင်ခွင့်မရှိသလောက်ဖြစ်ပါတယ်ရှင်